စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ပေါ်မှာနိုင်ငံရေးပါတီတချို့ရဲ့အမြင်သဘောထားတွေကိုအယူဆုံးတင်ပြပေးကြပါတယ်။ရွေးကောက်ပွဲကိုလာမယ့်2025ခုနှစ်မှာကျင်းပဖို့ပြင်ဆင်ထားပါတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပေမဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့လက်နက်ကင်ပြည်ပခါတွေကြားမှာလက်တွေဖြစ်နိုင်ခြေပေါ်မှာမေးခွန်းထုတ်မှုတွေရှိနေပါတယ်။ရှေ့လာမယ့်နှစ်မှာရွေးကောက်ပွဲကျင်းပမယ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းရေရရမသိရပဲဖြစ်နေတာကလည်းစိန်ခေါ်မှုအဖြစ်ရှုမြင်ကြပါတယ်။စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲပေါ်မှာနိုင်ငံရေးအတိုင်းအဝိုင်းရဲ့အမြင်တချို့ကိုစုစည်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်လေးကတင်ပြပေးထားပါဗျ။
အောက်တိုဘာလအတွင်းမှာလူဦးရေနဲ့သကောက်စင်းကောက်ယူနိုင်ရေးဆောင်ရွက်နေပြီးလာမယ့်နှစ်2025နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေကြောင်းဇွန်လ15ရက်နေ့ကမိထီလာဘက်ကိုသွားခဲ့တဲ့ခီးစဉ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့တာပါရွေးကောက်ပွဲကိုဘယ်အချိန်မှာလုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အာဏာသိမ်းစစ်ကောင်ဆောင်ကပထမဆုံးအကြိမ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့မက်လာကလုပ်တဲ့မြန်မာစစ်ကောင်စီရဲ့တက်မတော်နေ့အခမ်းအနားမှာတော့ရွေးကောက်ပွဲကိုအပိုင်းလိုက်ခွဲပြီးပြုလုပ်ဖို့ရှိကြောင်းပြောထားခဲ့ပူပါတယ်တဖက်မှာလည်းနိုင်ငံအနှံ့တိုက်ပွဲတွေနဲ့စစ်ပောင်ကျယ်ပြန့်လာပြီးမတိမငိမ်ဖြစ်နေတဲ့အခြေအနေမှာသူတို့ကိုယ်စားလှယ်တွေအတွက်လုံခြုံရေးကအကြီးအမားဆုံးစိန်ခေါ်ချက်ဖြစ်နေတယ်လို့ရွေးကောက်ပွဲဝင်မဲ့ပါတီတချို့ကထောက်ပြကြပါတယ်ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လာမယ့်နှစ်မှာရွေးကောက်ပွဲဘလောက်အထိကျင်းပနိုင်မလဲဘလောက်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မလဲဆိုတာစစ်ကောင်စီဥက္ကဋ္ဌရဲ့စွမ်းဆောင်ရည်ပေါ်မှာမူတည်တယ်လို့ပြောဆိုထားပါတယ်စိန်ခေါ်မှုများမဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်
။သူ့ဘက်က SSCD တစ်နှစ်ကြိုကြိုလောက်တစ်နှစ်တလကွေးနီးပါးလောက်နော်သူ့ဘက်ကပြည်လန်းတည်ငြိမ်အေးချမ်းမှုရှိအောင်သူ့ဘက်ကအရှိန်ရတယ်လေ။အဲ့တော့ဒီကြားကာလတစ်နှစ်ကြိုမှာ SSCD တည်ငြိမ်အေးချမ်းအောင်မလုပ်နိုင်ဘူးလားလုပ်နိုင်မှာလားမလုပ်နိုင်ဘူးလားဆိုတော့မခံနိုင်ဘူး။အဲ့တော့ကြိုပြီးကျွန်တော်တွေ့လို့ဒီမရဘူး။အဲ့တော့ရွေးကောက်ပွဲဒီ2025ရဲ့နိုဝင်ဘာလလောက်ထိဖြစ်တဲ့ကာလမှာနိုင်ငံရေးပါတီများရဲ့စည်းရုံးမှုကတလောက်ထိကျေးလန့်မလို့ဘူး။အဲတော့ကာလုံကာလလောက်မှာစည်းရုံးရင်လူလူကြားထဲမှာဟောပြောဆွေးနွေးတာတို့မလုပ်နိုင်ခင်တောင်မှမီဒီယာကတစ်ဆင့်လုံးလို့ရနိုင်တဲ့အခါပေါ့ဗျာ။ကာလကကြောင်းနေတဲ့အခါမှာလေဟိုအဲ့ဒီလိုလေနော်လုပ်လို့ရနိုင်တဲ့လေသာရှိနိုင်ပါတယ်။တနည်းအားဖြင့်အတွင်းကိုကြောင်းရမှာပေါ့နော်ဒါ
လာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကပြင်ဆင်နေတဲ့ဆိုပေမဲ့လက်ရှိအချိန်ထိရွေးကောက်ပွဲကော်မရှင်ကပါတီတွေကိုဘာမှထုတ်ပြန်ပြောဆိုတာမရှိသေးသလိုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းကိစ္စတွေနဲ့ပတ်သက်လို့လည်းပါတီတွေနဲ့ညှိနှိုင်းတာဘာတစ်ခုမှမလုပ်သေးဘူးလို့ပြည်သူပါတီကကိုကျော်လင်းက VOE ကိုပြောပါတယ်။လာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်ဆိုရင်ပါတီတွေရင်ဆိုင်ရမယ့်အကြီးအမားဆုံးစိန်ခေါ်မှုနဲ့ပတ်သက်လို့သူကအခုလိုထောက်ပြပါတယ်
။ရွေးကောက်ပွဲလုပ်တော့မယ်ဆိုတော့အများကြီးခက်ခဲရှိရောအဲရုံးနေရလဲတိဆောက်လို့မရသေးဘူးလေစီယုံလုပ်ငန်းတွေလောကမရရတဲ့အချိန်မှာတော့အဲသူတို့ဘက်ကတော့ရေကောက်ပွဲကျင်းပမယ်ဆိုတော့အထူးသဘောဆောင်ပြီးပြောတယ်ဆိုရင်တကယ်လုပ်မယ်ဆိုတော့စေကုံမှုတော့ရှိတာပေါ့တို့တော့မဖြစ်မနေကြော်ဖြစ်ရမယ်မှတ်တိုင်တစ်ခုဖြစ်နေတော့ကျွန်တော်တို့ရောဒီအချိန်တွေကိုတော့ကျွန်တော်တို့တခြားစဉ်းစားပြီးဆုံးဖြတ်ပြီးတော့လုပ်ဆောင်အောင်ပါလုံလုံလေးနဲ့ပတ်သက်ပြီးတော့ဟောမျက်ခက်ခဲပါလေလုံးလုံးရှိပါဘူးရုံးတွေဖွင့်တာအစအစားနိုင်ငံရေးပါတီတွေကျွန်တော်တို့ပါတီတွေကထူးထူးပဲအထူးရုံးတွေဆိုင်းဘုတ်တွေကိုအောင်အိမ်မှာပဲဖွင့်ထားတာရရှိတယ်အထူးနေရာကျမှဒီနည်းနည်းသိချင်တဲ့နေရာကျမှပဲဆိုင်းဘုတ်မြို့နယ်ဆိုင်းဘုတ်တို့ဘာလို့လွတ်လို့ရတာလေဒီဆိုင်းဘုတ်တင်ဖို့ကတော့ရန်ကုန်မန္တလေးလောက်ပဲအကြမ်းမြင့်ရပါသေးတယ်အထူးနေရာကျမှဟောပေါ်ပေါ်တင်တင်ဆိုင်းဘုတ်တင်ရင်တိတ်မရှိသေးပါဘူး
စစ်ကောင်စီကပြင်ဆင်နေတဲ့ဆိုတဲ့ရွေးကောက်ပွဲအချက်အလက်တွေကိုအသေးစိတ်သိရဖို့အတွက် VOA ကဆက်သွယ်နေပေမဲ့လည်းရွေးကောက်ပွဲကော်မရှင်ရောစစ်ကောင်စီဘက်ကရောတုံ့ပြန်ဖြေဆိုထားမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်တွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ် PR စနစ်ပြောင်းဖို့နဲ့မဲပေးရမှာ electronic နည်းပညာနဲ့မဲပေးနိုင်ဖို့ပြင်ဆင်နေတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့သကောင်စင်းကောက်ယူနိုင်ဖို့နဲ့မဲစင်းလှုပ်ဆောင်နိုင်ဖို့အတွက်ဆိုကမြို့နယ်တွေကိုခရိုင်ပြင်ဆင်ပြောင်းလဲတတ်မှတ်တာတွေလှုပ်ဆောင်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကျင်းပခဲ့တဲ့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ NLD ပါတီကပဲမဲအများဆုံးနဲ့အနိုင်ရခဲ့ပြီးမဲမတမာမှုတွေရှိတယ်လို့စစ်တပ်ဘက်ကစွပ်စွဲခဲ့ပြီးတဲ့နောက်နိုင်ငံအာဏာကိုသိမ်းယူခဲ့တာဟာအခုဆိုရင်၃နှစ်နီးပါးရှိတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမဲစည်းရင်မတမာမှုလုပ်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင် Party is where I take the two pansy gar, Nishi, town and relay, Chama Kebari, Natana say you got way Yala Gule, Bepia Kebari shim.